ဒီဇင်ဘာ26ရက်နေ့မှာကြာရမယ်ကရင်အမျိုးသား219အခါသမယအဖြစ် KNU ကရင်အမျိုးသားအစည်းအရုံးကကြေညာချက်ကြိုတင်ထုတ်ပြန်လာမှာကရင်အမျိုးသားအစည်းအရုံး KNU ပါဝင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတချို့ဟာလက်နက်ကိုင်တိုက်ပွဲဝင်နေတဲ့နီလန်းကိုရပ်ဆန့်ပြီးအပြစ်ခတ်ရစဲရေးအတွက်အစိုးရနဲ့နိုင်ငံရေးနီလန်းအရာဆွေးနွေးလျက်ရှိကြောင်းဒါပေမဲ့အပြစ်ခတ်ရစဲခြင်းဟာညီညာရေးကိုအေကန်အမှန်ရရှိခြင်းမဟုတ်ကြောင်းစစ်မှန်တဲ့ညီညာရေးရရှိအတွက်ကရင်အမျိုးသားတို့ကြီးအပြင်ပြည်ထောင်စုအတွင်းနေထိုင်လျက်ရှိတဲ့တိုင်းလူမျိုးတိုင်းကိုလေးစားအတိမတ်ပြုပြီးလွတ်လပ်မှုရန်သူမှုအပြင်ကိုယ်ပိုင်ကြားထမ်းခွင့်အခွင့်အရေးတွေကိုရရှိတဲ့အချိန်မှသာဖြစ်နိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီအခွင့်အရေးတွေကိုနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာအတိအလင်းကြားထမ်းထားဖို့လိုအပ်ကြောင်းနဲ့အဲဒီလိုကြားထမ်းထားတဲ့အခြေအနေကိုရရှိမှသာလျှင်လူမျိုးတစ်မျိုးနဲ့တစ်မျိုးအကြားပြန်လည်တည်မြတ်ခြင်းအပြင်ပြည်တွင်းညီညာရေးကိုအေကန်အမှန်ရရှိမှဖြစ်တယ်လို့ KNU ရဲ့ကရင်နစ်တစ်ကိုကြေညာချက်မှာဖော်ပြထားပါတယ်။ KNU အနေနဲ့လည်းအဲဒီရွေးချယ်အတိုင်းဥတည်လှုပ်ဆောင်နေတဲ့အကြောင်းအဲဒီညီမချက်အောင်မြင်ရေးအတွက်ကရင်တိုင်းရင်းသားတိုင်းကလည်းကြာရခန့်ခန္ဓာကနေပါဝင်လှုပ်ဆောင်ကြဖို့လိုအပ်ကြောင်းကြေညာချက်မှာတိုက်တွန်းထားပါတယ်။ကရင်မျိုးသားနေတဲ့ကုနေဟာကရင်လူမျိုးတွေရဲ့ယဉ်ကျေးမှုထုံတမ်းအစဉ်လာတွေကယဉ်ကျေးမှုရဲ့လက္ခဏာတရားဖြစ်ပြီးကရင်မျိုးသားတို့အကြားမှာအတိမတ်ပြုကျင်းပလာခဲ့တာအခုဆိုရင်ရာစုနှစ်များစွာရှိလာပြီဖြစ်ကြောင်းလဲဒီဇင်ဘာ26ရက်နေ့မှာကြာရောက်တဲ့2959မြောက်ကရင်မျိုးသားနေတဲ့ကုနေဖြစ်KNU ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစီဖိုးကပေးပို့တဲ့တောင်းလာရမှာဖော်ပြထားပါတယ်